ကဲကျွန်တော်တို့ဆက်ကြည့်မယ်ပါကကာလကံမီဘုဒိဋ္ဌဓမ္မဝေဒနိယကံဒီခုနပြောခဲ့တဲ့ကံဒီထဲမှာနော်ဒိဋ္ဌဓမ္မဥပပိစာအပရာပရိယာယအဟောတိကံအဲ့ဒီထဲမှာဒိဋ္ဌဓမ္မဝေဒနိယကံဒီဘေကာလလဲပစ္စုပန်ကာလအမြင်ဆောင်လေးတွေဖြတ်သွားနော်ဥပပိစ္စဝေဒနိယကံတိပစ္စုပန်ကာလမှအခြားမဲ့ဖြစ်တော်ဘယ်ရလဲဒုတိယဘဝကာလလိုင်းတာသွားနော်ပစ္စုပန်ကာလမှလည်းတချောင်းငင်ပြုတ်နေတယ်တွေ့လားပါဆောင်စလုံးမှလေပစ္စုပန်ကာလဥပပိစ္စဝေဒနိယကံတိဒုတိယဘဝကာလအပရာပရိယယဝေဒနိယကံတိလိုင်းတာသွားတတိယဘဝမှနိဗ္ဗာန်ရသည့်ဘဝတိုင်အောင်ဘလို့ရေးလဲအမှတ်မရှိတော့ကာလဆိုအမှတ်ဆိုအတေရေအတွက်အနေနဲ့မှတ်သားလို့မရအောင်တတိယဘဝနေနိဗ္ဗာန်မရမီဆိုတဲ့တိုင်အတွက်ကြောင့်နိဗ္ဗာန်ရသည့်ဘဝတိုင်အောင်ဆိုအကြာကြီးလည်းဖြစ်ခြင်းဖြစ်မှာပေါ့ဟဲ့လားမြန်ခြင်းလည်းမြန်နိုင်တယ်နောက်တစ်ခုအဟောတိကံတိတဲ့လိုင်းထားမယ်ဆိုအပ်ပြီးတော့ကာလဆိုအပ်ပြီးတော့ကာလဆိုတော့ပိစုပန်အလားနောက်တစ်ခုဒုတိယတတိယဘဝနေနိဗ္ဗာန်ဆိုတဲ့ကာလညာလေးတို့မရှိခြင်းကာလမရှိခြင်းအဲ့တော့အဟောတိကံဒီဘယ်ကာလလို့ပြောလို့ရလားဘာဖြစ်လဲကာလလွန်ခြင်းတော့ဖြစ်လားမဖြစ်ဘူးလားဒါကြောင့်ကာလလွန်ခြင်းအဲ့တော့ကာလကနေပြီးတော့မရှိခြင်းကိုတစ်ချက်ကာလကနေလွန်ခြင်းကိုတစ်ချက်များထူထားကာလမရှိခြင်းတစ်ဖြက်ငင်းဆောင်လေးဖြက်ကာလလွန်ခြင်းဟုဆိုအပ်သောကာလဒါဆိုရင်အဟောတိကံဆိုသည်မှာဆိုအပ်ခဲ့ပြီးတဲ့ပိစုပန်ကာလပါဒုတိယကာလပါတတိယဘဝနေနိဗ္ဗာန်ကာလပါလို့ကာလမရှိဘူးအဲ့ဒီကာလတွေကိုလည်းဘာဖြစ်လဲလွန်သွားခြင်းဆိုတဲ့ကာလဤသို့အကျိုးပေးသောကာလတွေအကျိုးမပေးသောကာလတွေကိုအကြောင်းပြုပြီးတော့ဆိုတော့အကျိုးပေးသောကာလတွေကိုအကြောင်းပြုလို့ရတဲ့ကံဒီဘယ်နှပါ၃ပါးပေါ့အကျိုးပေးသောကာလတွေကိုအာယုံပြုပြီးတော့အကြောင်းပြုပြီးရတဲ့ကံဘယ်နှပါဘယ်ကံနေလဲဒေဋ္ဌာဓမ္မဝေဒနိယကံဥပပိစဝေဒနိယကံအပရာပရိယအကျိုးမပေးသောကာလကိုအကြောင်းပြုပြီးရတဲ့ကံကအဟောတိကံဆိုပြီးတော့အဲ့ဒီကံတွေကိုပေါင်းပြီးတော့ဘာလို့ခေါ်လဲပါကကာလကံလို့ခေါ်ပါတယ်တဲ့နားလည်သွားပြီနော်ကဲဒါဆိုရင်အဲ့ဒီပါကကာလကံမိဘုံသည်95မှာတနည်း2006မှာတနည်းမိသွားတယ်ဒါဆိုရင်2006တုန်းကဒိဋ္ဌဓမ္မဝေဒနိယကံအကျိုးပေးပုံလဲမိတယ်ဒီပါကကာလကံမိဘုံလဲမိသွားတယ်ဆိုတာသိပြီညပြီနော်